ထိုင်းနိုင်ငံဗန်ကောက်မြို့တော်မှာနိုင်ငံရေး၃ရက်ကဘုံဖောက်ခွဲတဲ့ဖြစ်ရပ်အတွက်တန်လျာရှိသူတွေဖြစ်ပြောထားတဲ့လူ၂ဦးဟာဘုံဖောက်ခွဲမှုနဲ့မပတ်သက်ဘူးဆိုတာသိကြတဲ့လောက်ရှိတယ်လူထိုင်းရဲတပ်ဖွဲ့ကကြာတာပြင်းနေမှာပြောလိုက်ပါတယ်ဘုံခွဲမှုအတွက်အဓိကတန်လျာရှိသူရဲ့ရှေ့မှာအဲ့ဒီလူ၂ဦးရက်နေတာကိုလူညုံရေးကင်မရာတွေကနေရိုက်ယူထားတဲ့ဗီဒီယိုမှာတွေ့ရတာပါအဓိကတန်ရရှိထားသူဟာလူစီကားတဲ့အေယဝန်နတ်ဖျားเจ้าကခုတစ်ခုအောင်မှာကြောပိုးအေးကိုဖြုတ်ပြီးချသွားခဲ့ပြီးတဲ့နောက်ပေါက်ကွဲမှုဖြစ်တာပါသူတို့၃ယောက်ဟာဆံရပါရီဖြစ်တယ်လို့ရဲကယုံကြည်ခဲ့ပါတယ်အဲ့ဒီ၂ယောက်ထဲကတစ်ယောက်ဟာဂျာတာဘီနီကရတက်ဖွဲ့စီကိုကိုယ်တိုင်သွားပြီးတော့ရှင်းခဲ့တာပါသူဟာအဲလန်းညွန်တယောက်ဖြစ်ပြီးနောက်တစ်ယောက်ကတရုတ်ကဘာလက်ရှိတဲ့ဖြစ်တယ်လို့အဲ့ဒီလူကပြောတဲ့အကြောင်းရတက်ဖွဲ့ပြောခွင့်ရပရာဝုတ်သာစပွန်စီရီကပြောပါတယ်ပေါက်ကွဲမှုဖြစ်ပြီးတဲ့နောက်တရုတ်ကဘာလက်ရှိတဲ့ဟာထိုင်းနိုင်ငံကနေထွက်ခွာသွားပါပြီအခုနောက်ဆုံးပေါ်လာတဲ့အခြေအနေကြောင့်ထိုင်းနိုင်ငံမှာနှစ်ပေါင်းများစွာအတွင်းအဆိုးရွားဆုံးအကြမ်းဖက်တိုက်ခိုက်မှုဖြစ်တာ၃ရက်ကြာပြီးတဲ့နောက်ဘာသဲလွန်စားမှမရသေးတဲ့ဖြစ်သွားပါတယ်။ဇာတာပရိနေတုံးကတော့ဘုံခွဲသူလို့တန်မြတ်ဖြစ်ထားသူကိုပေါက်ကွဲမှုဖြစ်တဲ့နေရာကနေတခြားတနေရာမောင်းပို့ပေးခဲ့တဲ့အငါ၃ပိန်ထွတ်ထွတ်ကောင်းပေါင်းသူကိုရဲကမေးမြန်းခဲ့ပါတယ်။အဲ့ဒီမေးမြန်းမှုနဲ့ဆိုင်တဲ့နောက်ထပ်သတင်းအချက်အလက်တွေဒီကနေ့ထပ်တည်ရမယ်လို့ခန့်မှန်းထားပါတယ်။